ွဲစည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ဖို့တန်ချက်ထိုးတဲ့ဒေါင်းလုံမျိုးဆက်အပါအဝင်ဗိုလ်ကြီးဟောင်းနေမျိုးစဉ်စာရေးဆရာမန်ကဗျာဆရာစောဝင်နဲ့တရားထုတ်တော်ရှိနေဦးကြီးမြင့်တို့ရဲ့ဟောပြောချက်တွေဟာတက်မတော်ဂုံတိတ်ခါကိုထိပါလို့ဆိုပြီးနိုင်ငံတော်အကြီးညွတ်ပြည့်စုံမှုပုံမှန်905ကကြီးတွေနဲ့တရားဆွဆူထားပါတယ်ဒီလိုတရားဆွဆူတာဟာရည်ရွယ်ချက်ရှိရှိလုပ်နေတာနဲ့တူတယ်လို့လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးလှုပ်ရှားသူအတန်ဖွဲ့ဒါရိုက်တာမောင်ဆောင်ခါကပြောပါတယ
်တက်မတော်နေပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အဓိကထားပြောတဲ့လူတွေကိုပြစ်ပတ်ထားပြီးတော့ဒီတရားဆွဲဆိုတာတွေလုပ်တယ်လို့ကျွန်တော်တို့ကမြင်ရတယ်ပေါ့။ခရီးပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ရင်အမရဘကနေပြောရင်းနေချင်းချင်းသူရဲ့တော်ရဟာမပြောင်းလဲဘူး။ခရီးပုံအခြေခံဥပဒေပြင်ဆင်မှုကြိုးစားတဲ့သူဟာပြင်ဆင်မှုတိုက်တွန်းတဲ့သူဟာဒီလိုဘက်ကနေပြီးတော့တခုတုံးပြန်လာမျိုးဟိုဖြစ်လာနိုင်တယ်။အဲ့တော့ဒါကိုမပြင်ကြနဲ့ဆိုရဲ message မျိုးတို့ပြီးတော့လူလူကိုချိန်ချောက်မှုမျိုးဒီလိုမျိုးတရားဆွဲဆိုခြင်းအပြင်ပြုလုပ်နေလို့ပဲကျွန်တော်တို့ကမြင်ရတယ်
။ဒီနေ့ August လအထိဝိပန်သူတွေကိုတက်မတော်ကဓာတ်ရိုက်တရားဆွဆိုတာ24မှုရှိပြီးလူဦးရေ89ယောက်ရှိကြောင်းနဲ့တက်မတော်ထောက်ခံသူတို့ကတက်မတော်ဂုံတိတ်ခါထိပါလို့ဆိုပြီးဆွဆိုထားတဲ့အမှု6မှုလူကိုဦးရှိတယ်လို့အတန်ဖွဲ့ရဲ့ထုတ်ပြန်ချက်အရသိရပါတယ်။ဩဂတ်စ်လနောက်ပိုင်းတက်မတော်ကဆွဆိုထားတဲ့အမှုတွေတော့ဒီစီးရင်မှာမပါသေးပါဘူး။အီဂျီလာတုန်းကလည်းကော်တောင်းမြို့မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီထောက်ခံပွဲမှာပါဝင်ဟောပြောခဲ့တဲ့ဥနေမျိုးစဉ်ကဗျာဆရာဦးစောဝေနဲ့ရှင်းနေဦးကြီးမြင့်တို့ကိုလည်းကံယူရဆက်ဌာနချုပ်တိုင်းမှုကနိုဝင်ဘာလ1ရက်နေ့မှာနိုင်ငံတော်ကြီးညိုရက်စိန်မှုပုံမှန်905ကကြီးနဲ့တရားဆွဆိုထားပါတယ်။မေလတုန်းကဗိမျက်မှပြုလုပ်ခဲ့တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟောပြောပွဲမှာပါဝင်တဲ့စာရေးဆရာမန်တောင်လုံးပြန်ကိုကံယူရဆက်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးကျော်မျိုးကပုံမှန်905ကကြီးနဲ့တရားဆွဆိုထားပါတယ်။စာရေးဆရာမန်ကတော့2008အရတမရော်ဟာလွတ်တော်မှထိုင်ကုန်25ရာခိုင်နှုန်းရွေးကောက်ပွဲမရှိပြိုင်ပဲနဲ့နေရယူထားတဲ့အခွင့်အူးကန်ကိစ္စတွေကိုပြည်သူတွေကိုသိအောင်ဟောပြောခဲ့တာကြောင့်တရားစွဲခံရတာဖြစ်နိုင်ကြောင်းပြောပါတယ်
။ခုယူထားတဲ့အကန့်ကဏ္ဍအရင်ကြီးမားပြီးတော့တို့ကျင်နေလို့မရအောင်ပြင်နေတဲ့လို့မရအောင်ဖြစ်တဲ့အတွက်ကိုတို့ကတော့အများပြည်သူသိအောင်ဆောင်ရွက်ဖွဲ့စည်းပုံရဲ့အားနည်းချက်တွေကိုပြောရတဲ့အခါမှာတမရကိုထိခိုက်နေတာကြရတယ်ဖြစ်တယ်ဆိုပြီးကိုတို့ကဆွဆွဲတာ။ဒါကတော့ကိုတို့ဆွဆွဲတဲ့အပိုင်းပေါ့။ကိုတို့ကတော့ကိုတို့ပြောစဉ်ပြောတတ်တဲ့အချိန်မှာကိုတို့ပြောတာပဲ။အဲဒီပုံမှာတရားစွဲပြီဆိုတော့လည်းရင်ဆိုင်ရတာပေါ့။ဒါပါပဲ
။တမရဟာဟောပြောပွဲပြီးလို့လာပေါင်းများစွာကြာပြီးမှတရားဆွဆိုကြောင်းနဲ့စာရေးသူနေထိုင်ရာရန်ကုန်မြို့ကနေဗိမ်းမြုံမှာတရားရုံးတက်ဖို့မိုင်ပေါင်း900ကျော်နာရီ20ဝန်းကျင်တက်ကားစီရတာမို့သွားလာရေးအဆင်မပြေကြောင်းစာရေးဆရာမန်ကရှင်းပြပါတယ်။တရားဆွဆိုခံရသူတွေကဒီလိုရှုမြင်ပေမဲ့တမတော်ဘက်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးဟောပြောချက်တွေကိုတရားစွဲတာမဟုတ်ဘဲဖွဲ့စည်းပုံပြင်ဆင်ရေးခေါင်းစဉ်အောက်ကတမတော်ကိုမဟုတ်မမှန်တာတွေပြောဆိုနေတာကြောင့်တရားစွဲရတာလို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။
အကုန်လုံးကရောချနေတဲ့သဘောဖြစ်တယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ပတ်သက်လို့ဟောပြောခဲ့လို့မလို့ဆိုပြီးရောချနေတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ပတ်သက်လို့ကျွန်တော်တို့တရားဆွဲတာမဟုတ်ပါဘူးဆွဲစရာလည်းအကြောင်းမရှိဘူးအဲ့ဒီအထက်မှာသူတို့ဟောပြောတဲ့အထက်မှာဒီခေါင်းစဉ်ကိုတတ်ပြီးပြောတဲ့အထက်မှာတမတော်ကိုထိခိုက်စေတဲ့စကားလုံးတမတော်ကိုဂုဏ်သိက္ခာညွှန်းတဲ့စကားလုံးတမတော်နဲ့ပတ်သက်ပြီးတော့အတရားဆွဲတာမျိုးဘာလို့မလို့တရားဆွဲကြတာပါလဲ
ဖွဲ့စည်းပုံပြင်ဆင်ရေးကိုတမတော်ကမပြင်ဘူးလို့ညှင်းဆုံနေတာမရှိကြောင်းလုံထုံးလုံနီးနဲ့အညီပြင်ဆင်ဖို့ပြောဆိုတာရှိကြောင်းသူကဆိုပါတယ်လက်ရှိအချိန်မှာ2008ခြေဥပစင်ရေးဟောပြောခဲ့တဲ့ကိုနေမျိုးစင်ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့တွေကိုပြီးခဲ့တဲ့လမှာပုံမှန်905ကကြီးနဲ့ထောင်တန်းတနစ်စီချမှတ်လိုက်ပါတယ်။ဒါအပြင်တမတော်ဘက်ကဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ကိုမရန်ကုန်းမြို့နယ်မှာစက်တော်ရေးဥပဒေပုံမှန်66ကကြီးဗိုလ်ထောင်မြို့နယ်မှာပုံမှန်905ကကြီးစက်တော်ရေးဥပဒေပုံမှန်66ကကြီးနဲ့အမှုသုံးခုဖွင့်ထားပြီးတော့အီယာဝတီတိုင်းဒေသကြီးဖျားဘုံဒီဒီရဲနဲ့မဦးပင်မြို့နယ်တွေမှာတမရဘက်ကတရားဆွဆုထားတာတွေရှိတယ်လို့သိရပါတယ်။အဲ့ဒီသုံးမျိုးနယ်မှာဖွင့်ထားတဲ့အမှုနယ်ပုံမှန်တွေကိုတော့အသေးစိတ်မသိရသေးပါဘူး။ဒီလိုဆက်တိုက်တရားဆွဆုနေတာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတယ်လို့အတန်ဖော့ဒါရိုက်တာမောင်ဆောင်ခါကပြောပါတယ်။
ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာပြင်ရမယ်ဆိုတာလည်းအားလုံးပြည်ပြည်သားလက်ခံပြီးအဲ့လိုအခြေအနေမှာဒီဟာကိုပြင်ဆင်ရမယ်ဆိုတဲ့အကြောင်းကိုထပ်မံတိုက်တွန်းလို့ဆိုပြီးပြောဆိုရတဲ့ဟာတွေကိုမှဒီလိုမျိုးအမှန်ကနေပြီးတော့ဟိုစစ်စစ်ထိမှန်တဲ့အဲ့ဒါတရားဆွေးဆူနေတာတွေဟာလူကြီးရဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုအကြီးကြီးချူဖောက်နေလို့ပဲကျွန်တော်တို့ကမြင်ပါတယ်
။ချေဦးပြင်ဆင်ရေးဟောပြောသူတွေအပြင်တမရော်ကိုလူမှုကွန်ရက်နဲ့သတင်းမီဒီယာမှာဝေဖန်လို့ဆိုပြီးလူအခွင့်ရေးမှတ်တမ်းရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးဟာထောင်ဒဏ်တစ်နှစ်ကျသွားခဲ့ပါတယ်။မြောက်ရီမင်းကြီးဆရာတော်ကိုလည်းတမရော်ကတရားဆွဆုထားတာရှိပါတယ်ခင်ဗျာ။